တော်ရရှိပါခင်ဗျာကျွန်တော်တို့လူပေါင်းအတိုင်းဝိုင်းထဲမှာအသားစားတဲ့သူအသားရှောင်တဲ့သူဟင်းသည့်ဟင်းရွက်ကိုသာစားသုံးအသက်ရှင်ကြတဲ့သူတွေရှိကြပါတယ်မိမိကြိုက်တဲ့တဲ့ရာကိုစားသုံးနိုင်ခွင့်ရှိကြတဲ့အတိုင်းမကြိုက်တာကိုလည်းရှောင်နိုင်ခွင့်ရှိပါတယ်ခရိယန်တွေယုံကြည်ကိုးကွယ်ကြတဲ့ထာဝရရှင်မြတ်စွာဘုရားသခင်ကအစားအသောက်နဲ့ပတ်သက်လို့ဘယ်လိုများမိန့်တော်မူပြည့်ညတ်ချက်ထားတော်မူပါသလဲတရိစ္ဆာန်တွေရဲ့အသားကိုမစားရဘူးလို့မိန့်ဆိုတော်မူထားပါသလားဟင်းဒီဟင်းရွက်ကိုပဲစားသုံးရမယ်လို့ပြည့်ညတ်ထားတော်မူပါသလားဒီအကြောင်းကိုဒီကနေ့သင်သိရသောတမန်ကျမ်းစီအစဉ်မှာလေ့လာမှဖြစ်တဲ့တမန်တော်ဝိတ္ထုအခန်းကြီး30အခန်းငယ်9ကနေအခန်းငယ်48အထိမှတွေ့ရမှာဖြစ်ပါတယ်ယေရှုခရစ်တော်ရဲ့ဝမ်းမြောက်ဖွယ်ရာကယ်တင်ခြင်းတရားအကြောင်းကိုဖြန့်ဝေပြောကြားတဲ့နေရာမှာကိုမှန်တယ်ဆိုပြီးပြင်းပြင်းထန်ထန်ဟောပြောသင်ပါသလားစင်စင်ချင်ချင်နဲ့ဟောပြောသင်ပါသလားတန်ရှင်းသောဝိညာဉ်တော်ဖခင်ရဲ့သူစားအောင်ဘွေရာဆောင်ရွက်တော်မူခြင်းအကြောင်းတမန်တော်ဝိတ္ထုအခန်းကြီး30အခန်းငယ်9ကနေအခန်းငယ်48အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်ရှင်းလင်းဖော်ပြမှာဖြစ်ပါတယ
်ဒီကနေ့အဖို့မှာတော့တမန်တော်ဝိတ္ထုအခန်းကြီး30ထဲကအကြောင်းအရာတွေကိုကျွန်တော်တို့ဆက်ရပါလိမ့်မယ်ကောင်းငင်တမန်ရဲ့ဗျာဒိတ်တော်ကိုခံရပြီးတော့တမန်တော်ကြီးပေတရုစီကိုမင်းသွားပြီးတော့ဆက်သွယ်ပါလို့စေခိုင်းခြင်းခံရသူယောမတက်မှုကော်နေလိကနေပြီးတော့သူရဲ့တပည့်တွေကိုဆေးလွတ်ပြီးတော့တမန်တော်ကြီးပေတရုရှိရာရုပ်ပေမြို့ပင်လယ်ကမ်းနားကတရေလုံသားရှိမုံအိမ်ကိုသွားရောက်ပြီးတော့တမန်တော်ကြီးကိုပင့်ဖိတ်ဖို့စေခိုင်းခြင်းပြုတဲ့အခန်းကိုကျွန်တော်တို့ဒီနေ့ဆက်ပြီးကြားနာကြပါလိမ့်မယ်။ဒါကြောင့်တမန်တော်ဝတ္ထုအခန်းကြီး30အငယ်6ကိုဖတ်ရှုကြည့်ကြပါစို့။နက်ဖြန်နေ၌ထိုသူတို့သည်သွား၍ရုပ်ပေမြို့အနီးသို့ရောက်ကြသောအခါပေတရုသည်ဆုတောင်းခြင်းငှာအိမ်မိုးပေါ်သို့တက်လေ၏။ကြားခဲ့ကြရတဲ့အတိုင်းပါပဲဝိညာဉ်တော်ဆင်းသက်တယ်ဆိုပြီးတော့ပေတရုကြီးစောင့်ချုံပြီးအိပ်မနေပါဘူးအခန်းတကားတော့ခတ်ပြီးတော့လေဖះဖះလို့ကုံယုံအော်မနေပါဘူးအစဉ်တစိုက်ဖះသခင်နဲ့မိတ္တဟာယပြုသောတမန်တော်ကြီးဖြစ်ခဲ့ပါတယ်ဆုတောင်းခွန်အားယူတတ်သူယုံကြည်သူတယောက်ပါဒါကြောင့်မို့လို့လေတရေနံ့နေမရှိတဲ့တန်ရှင်းရအိမ်ခေါင်မိုးဘော်ကိုတဲ့ပြီးတော့ဖះသခင်ဘယ်လိုလမ်းပြမယ်ဆိုတာကိုအဖြေရှာနေခြင်းဖြစ်ပါတယ်ကျွန်တော်အယူအဆအရတရေအလုသမားရှိမုံရဲ့အိမ်မှာသူဟာလနဲ့ချီးပြီးနေနေတဲ့အချိန်တရေအလုသမားအိမ်ဆိုတော့အသားဟင်းလျာတွေဟာစားရလွန်အားကြီးပြီးတော့အသားဆိုရင်လှဲ့တောင်မကြည့်ခြင်းပဲသူဟာရှိပါလိမ့်မယ်ဒါပေမဲ့အဲ့ဒီခေါင်မိုးပေါ်ကိုသူဟာဖျားသခင်နဲ့တွေ့ဆုံမှုရောက်နေတဲ့အချိန်မှာတော့ထူးထူးခြားခြားသူ့စိတ်ဟာအပြောင်းအလဲကြီးတစ်ခုဖြစ်ပါလေရောတဲ့တမန်တော်ဝတ္ထုအခန်းကြီး30အငယ်30မှ70ဆာမို၍အစာအာဟာရကိုအလိုရှိရင်သူတစ်ပါးတို့သည်အစာအာဟာရကိုပြင်ဆင်ကြစဉ်အခါပေတရုသည်ဘဝင်ဖြစ်၍နေသဖြင့်ကောင်းကင်ဖွင့်လှစ်သည်ကို၎င်းခြုံတယ်ကဲ့သို့လေးတောင့်ချက်၍မြေသို့ချလွတ်သောတန်စာသည်မိမိစီသို့ဆင်းလာသည်ကို၎င်းမြင်လေ၏ထိုတန်စာထဲ၌ပါရဲမှဆက်၍မြေ၌ကျင်လေသောတောသားမျိုးတွားတတ်သောတိရစ္ဆာန်မျိုးမိုးကောင်းကင်၌ကျင်လေသောငှက်မျိုးတို့သည်ရှိကြ၏အမြဲတမ်းဤလေလေဖြစ်နေရတဲ့ပေတရုအသားတွေအမျိုးမျိုးစားပြီးတော့ဝဖြိုးနေတဲ့ပေတရုသူများတွေကြော်လှော်ချက်ပြုတ်နေတာကိုကြည့်ရင်းနဲ့ထူထူဆန်းဆန်းစားလာတယ်ဆိုပဲဒါဟာကပြက်တိကပြက်ချော်ဖော်ပြတာမဟုတ်ဘူးဟာသအပြင်းပြေဖော်ပြတာလည်းမဟုတ်ပါဘူးဖျားသခင်သိစေခြင်းတဲ့အချက်တစ်ခုကိုဖော်ပြခြင်းလို့ပနာမပြိုးလိုက်တာပဲလို့ကျွန်တော်အလေးနဲ့ဆိုချင်ပါတယ်အငယ်73စကားအသံသည်လေပေတရုသတ်စားလောဟုလာ၏အထက်ကကျမ်းစာမှာပါခဲ့ပါတယ်နော်မြေ၌ကျက်စားသောသားမျိုးတွားရသောတိရစ္ဆာန်မျိုးမိုးကောင်းကင်နှင့်အမျိုးစုံတဲ့အဲ့ဓာတွေကိုမင်းကြိုက်တယ်လို့သာဖတ်ပြီးတော့စားပြီးတော့ပေတရုတဲ့အငယ်ဆက်လေးပေတရုကလည်းမဖြစ်နိုင်ပါသခင်ညှဉ်းညူးသောအရာနှင့်မစင်ကြဲသောအရာကိုအကျွန်ုပ်သည်တရံတခါမျှမစားဘူးပါဟုပြောဆို၏ဟုတ်ပါတယ်ဝုပြုရာကျမ်းမှာဖျားသခင်တားမြစ်ချက်ကြီးချထားခဲ့တယ်မဟုတ်ဘူးလားဒါကြောင့်မင်းစားနိုင်တယ်လို့ပြောတဲ့အချိန်မှာပြည့်ညတ်တော်ကာလကနေဓမ္မသစ်ကာလကိုကူးပြောင်းရတဲ့လူတစ်ယောက်အနေနဲ့ဒီဓမ္မဟောင်းအတိုင်းအကျင့်ဖြစ်နေပြီအစာရွေးတယ်အမေသာသူသာစိတ်သားလောက်ကလွယ်လူဘာမှမစားဘူးငါဆိုရင်လေအကြီးပါမှစားတဲ့ပြည့်ညတ်တော်အစဉ်အလာတိုင်းသူဟာလူဖြစ်ခဲ့ရတယ်မဟုတ်ဘူးလားဒါကြောင့်ပေတရုကြီးကစားလို့ကျွန်တော်မျိုးကြီးမျိုးမကျနိုင်မှာမို့လို့မစားကျင်ပါဘူးသခင်ဆိုပြီးတော့ပြန်ပြောတယ်ဒါဟာဖျားသခင်ကိုကန္တကောစာပြန်လုတာမဟုတ်ဘူးနော်သူကသူ့စိတ်ထဲမှာမှန်နေထင်ပါဇက်ကလှုပ်ခနဲ့ပြောရတဲ့သူ့ဝသီအတိုင်းဆက်ခနဲ့ပြောလိုက်တာပြောလိုက်လို့လေသူ့ကိုဘုရားသခင်ကလုံးဝအပြစ်မပေးပါဘူးလူတယောက်ရဲ့အတွင်းစိတ်သဘောထားကိုသိတဲ့ဘုရားသခင်ဟာပေတရုလိုလူကိုသူ့ကိုအမှန်ယုံကြည်တဲ့လူမှန်သိတယ် သူ့အတွက်အမှုတော်ကိုအသက်ပေးပြီးဆောင်နေတဲ့ပုဂ္ဂိုလ်မှန်လည်းသိတယ်ဒီတော့အဲ့ဒီအာနေချက်ကြားတဲ့ကပဲထိုက်သင့်တော်လျော်တဲ့ဤအတိုင်းသူ့ကိုအမှုတော်မြတ်အတွက်အသုံးပြုခဲ့တယ်ဆိုတာကိုကျွန်တော်တို့ရှေ့လျှောက်ပြီးရှင်းရှင်းကြီးတွေ့နေရပါလိမ့်မယ်အရေးကြီးတာကတော့ပေတရုအားဖြင့်ကယ်တင်ရှင်သခင်ခရစ်တော်ရဲ့ယေရှုဂရုဏာအရေးအာဝါသမှာလူသားတို့ဟာလွတ်လပ်စွာစားသောက်နိုင်ခွင့်ရှိပြီဟိုဟာမဆာယဒီဟာမဆာယဆိုတဲ့တင်းကျက်တဲ့ပြညတ်တော်တွေပယ်ဖြတ်လိုက်ပြီဆိုတာကိုဒီအပိုင်းအရာသိထားဖို့ပါပဲအထူးသဖြင့်လူပောင်ဟာပြောင်းလဲနေပါလေလူသားတို့ရဲ့အကျင့်တလေတွေဟာလေကြီးမားကျယ်ပြန့်တဲ့လူပောင်နဲ့တော်လျော်တဲ့ပြုပြင်ပြောင်းလဲမှုတွေကိုလိုက်လျောညီထွေရှိအောင်ပြောင်းလဲပေးနေပါလေကပ္ပနောက်ဆုံးသတင်းတွေအရာသိပ်ပန်နီးကျမွေးမြူထားတဲ့ပိုးလောက်လန်းတွေကျိုင်းကောင်တွေပရစ်တွေငပူတင်းတွေကြွက်တွေစသဖြင့်လူအတော်များများယွန်းတတ်တဲ့တတ္တဝါတွေကိုအနောက်နိုင်ငံကဟိုတယ်ကြီးတွေမှာတောင်မှပြင်ဆင်စားသောက်နေကြပြီဆိုတာကျွန်တော်ကြားရပါတယ်ဒီအချက်ဟာဘာကိုဖော်ပြပါသလဲလူသားတို့အတွက်ဘုရားသခင်ရဲ့ကြိုတင်ပြင်ဆင်ခြင်းတွေဟာဘလောက်မှတ်သားနာယူစရာကောင်းနေဆိုတာကိုထင်ရှားသိသာစေဖို့ဒီသတင်းတွေကညွှန်ပြနေပါတယ်ကျွန်တော်ခရိယန်တွေဘုရားသခင်ဟာလူသမိုင်းကိုဂန္ဓာအလိုက်ခွဲကန့်မှတ်သားစီရင်တော်မူတတ်တယ်ဆိုတာကိုအလေးအနက်သဘောပေါက်ကြပါကိုကဒီအစာကိုမကြိုက်လို့မစားခြင်းလို့မစားဘူးသူများကကြိုက်လို့စားတယ်အဲ့ဒါကိုအပြစ်မပြောပါနဲ့ဒီကိုပိုင်အဆုံးအဖြတ်နဲ့ကိုဆန္ဒနဲ့လောက်ကင်ဆောင်ရွက်မှုကလေးတွေဘာဟီယကိစ္စဝိစ္စကလေးတွေအပေါ်မှာအပြစ်တင်ပုတ်ခတ်ခြင်းမျိုးသီးခံကြပါလို့ကျွန်တော်အလေးအနက်တိုက်တွန်းလိုက်ပါစေတခုတော့ရှိတာပေါ့ဘုရားသခင်အတွက်ပူဇော်မဲ့အသားတွေကိုလူပြီးစားရတဲ့အေလိရဲ့သားတွေလို့ဒီလိုအပြစ်မျိုးတွေကသာအပြစ်ကြီးတာပါမှတ်မိကြမယ်ထင်ပါတယ်နော်သူများကသူ့အဖေရဲ့တဲတော်မှမဟုတ်လို့အမဲသားယူလာပြီဆိုရင်လေသူတို့ကအရက်ကလေးတမယမယနဲ့ထွက်လာပြီးတော့အတင်းလူယူတယ်တဲ့ဘလောက်ကြီးဖို့ကောင်းလဲအဲ့ဓာတွေကိုကျွန်တော်တို့ဓမ္မရာဇဝင်ဒီထဲမှာအလေးအနက်ကြားခဲ့ရပြီးသားပါကိုကြိုက်နှစ်သက်တဲ့အစာကိုကိုဂရင်းတောင်းလို့စားဖောက်ချင်းမှာကတော့ဘာမှအပြစ်မရှိဘူးလို့အလေးအနက်ဒီနေရာမှာမြင်ရပါပြီပြီးတော့ကို့အတတ်ပညာနဲ့ကို့အသိပညာနဲ့ကို့ဆေးပညာဗဟုသုတနဲ့ကို့ဖာသာကိုချင့်ချင်စားဖောက်ဖို့လေလိုပါလိမ့်မယ်ဖျားသခင်ကညံအုံနှောက်ပေးထားတယ်မဟုတ်ဘူးလားဒါပေမဲ့တမာကျန်းစာအားဖြင့်ကတော့လူသားတွေကိုဟိုဟာမစားနဲ့ဒီဟာမစားနဲ့ဆိုတဲ့ပကက်အတွင်းကလူမျိုးတော်ဣသရေလကိုမှားတာမျိုးမမှားတော့ဘူးဆိုတာကိုဒီကျမ်းရဲ့အပိုင်းအခြားမှာပြက်ပြက်သားသားကြီးကျွန်တော်တို့မြင်လာရပါတယ်တမန်တော်ဝတ္ထုအခန်းကြီး30အငယ်15နဲ့16နောက်တဖန်စကားသံကဖျားသခင်စင်ကြဲစေတော်မူသောအရာကိုညစ်ညူးသည်မချင်နှင်းဟုလာပြန်၏ထို့သောသုံးချိန်မြောက်အောင်လာပြီးမှထိုတန်စာကိုကောင်းကင်တဲသို့ရုပ်သိမ်းပြန်လေ၏ထိုတန်စာဆိုတာကိုအင်္ဂလိပ်က vessel လို့ဖော်ပြပါတယ်ရှင်ပေတရုရဲ့စိတ်အာရုံမှာအတိုင်းအဆနဲ့မဖော်ပြနိုင်တဲ့ကောင်းကင်မြင်ကွင်းကျဲကြီးယင်ယထာကြီးတစ်ခုလို့မြင်ကွင်းမျိုးလို့ကျွန်တော်ကတော့သဘောပေါက်ပါတယ်ဒီနေရာမှာဖျားသခင်မှားချခြင်းတဲ့အရာကိုပြက်ပြက်သားသားအဖြေဖွင့်ဆိုရမယ်ဆိုရင်တော့ဖျားသခင်ဟာလူသားတွေအဖို့တစ်ချိန်ကညစ်ညူးတယ်ဆိုပြီးတော့သတ်မှတ်တဲ့အရာတွေကိုတန့်ရှင်းစင်ကြယ်စေလိုက်ပြီညစ်ညူးတယ်ယွန်စရာကောင်းတယ်လို့မင်းသဘောမထားနဲ့တော့ဆိုတဲ့အတိတ်ပဲမျိုးပေတရုကိုဗျာဒိတ်ပြုလိုက်တာပဲဖြစ်ပါတယ်အငယ်18မှ22ပေတရုသည်မိမိမြင်ရသောဗျာဒိတ်ယူပါယုံကအဘယ်သို့နည်းဟုတွေးတော်ဆင်ခြင်၍နေစဉ်တွင်ကော်နေလိဆေလွတ်သောသူတို့သည်ရှီမုန်အိမ်ကိုမေးမြန်းရှာဖွေ၍တကားရှိမှရက်လျက်ပေတရုအမိသက်ကိုရသောရှီမုန်သည်ဤမှာတဲနေပါသလားဟုမေးမြန်းဟစ်ခေါ်ကြ၏ပေတရုသည်ထိုဗျာဒိတ်ယူပါယုံကိုဆင်ခြင်နေစဉ်တွင်ဝိညာဉ်တော်ကလူသုံးယောက်တို့သည်သင်ကိုရှာကြ၏ထား၍ဆင်းလော့တွေးတော်ခြင်းမရှိဘဲထိုသူတို့နှင့်အတူလိုက်သွားလော့အကြောင်းမူကားထိုသူတို့သည်ငါဆေလွတ်သောသူဖြစ်ကြသည်ဟုမိန့်တော်မူဖြင့်ပေတရုသည်ဆင်း၍ငါကသင်တို့ရှာသောသူဖြစ်၏အဘယ်အကြောင်းရှိ၍လာကြသနည်းဟုထိုသူတို့အားမေး၏ထိုသူတို့ကလည်းဖျားသခင်ကိုကြောက်ရွံ့၍ယူဒလူအပေါင်းတို့တွင်အသရေရှိသောသူတော်ကောင်းကြီးဟုသောတပ်မှုကော်နေလိသည်ကိုယ်တော်ကိုမိမိအိမ်သို့ခေါ်ပင့်၍ကိုတော်ဤစကားတော်ကိုနားထောင်ရမည်အကြောင်းတန်ရှင်းသောကောင်းငင်တမန်အားဖြင့်ဗျာဒိတ်တော်ကိုခံရပါသည်ဟုပြန်ပြောကြ၏ကျွန်တော်အယူအဆကလေးတစ်ခုကိုထည့်ပြောရမယ်ဆိုရင်တော့ဖျားသခင်စီကအစာအောက်ကျင့်စဉ်တွေအကြောင်းဗျာဒိတ်ယူပါယုံသစ်ကိုအမှုလုံပတိလုံတွေးတော်နေတဲ့ပေတရုဟာအာယုံပြောင်းလဲသွားရတယ်အဲ့တဲ့သုံးယောက်မင်းစီကိုလာတဲ့ပေတရုဆင်းသွားပြီးတော့တွေ့တော်ချင်းအရှင်းမရှိပဲနဲ့သူတို့ခေါ်တဲ့နောက်ကမင်းလိုက်သွားဆိုတဲ့အချိန်လူသားတွေကလူသားသာဖြစ်တဲ့ပေတရုဝိညာဉ်တကိုးကိုခံရတဲ့ကြားတွေကတွေ့သွားရတယ်ဝေသွားရတယ်ငေးမောသွားရတယ်လို့ကျွန်တော်ဆိုချင်ပါတယ်ဖျားသခင်ကမှားထားပြီးပြီလေမင်းလိုက်သွားတယ်အဲ့ဒါဆိုရင်လိုက်သွားရုံကလွယ်ပြီဘာမှမရှိတော့ဘူးမဟုတ်ဘူးလားအခုတော့ပေတရုဆိုတာကတော့ငါပဲဟိ ဘာကြောင့်မင်းတို့လာတာလဲတဲ့ကြားတယ်နော်ဗျာဒိတ်တော်ကို तू မေ့သွားတဲ့အထိဖြစ်သွားတယ်ဘာကြောင့်ဒီလိုဖြစ်တယ်လဲရှင်းရှင်းပြောရရင်တော့ကော်နေလီရဲ့တပည့်၃ယောက်ထဲကတယောက်ကယောမစစ်တပ်ကယူနီဖောင်းဝတ်ထားလိမ့်မယ်သူတို့ရဲ့အမှုတော်ဆောင်ဘဝမှာကလေအချုပ်ထဲရောက်လိုက်တော်ကြထောင်ထဲရောက်လိုက်စသဖြင့်မကြာခဏဆိုတော့ယောမစစ်သားကိုကြည့်ပြီးတော့ဘာကြီးပဲဖြစ်ဖြစ်နည်းနည်းလန့်ဖြန့်သွားမယ်လို့ကျွန်တော်တွက်ဆပါတယ်ဖျားသခင်ရဲ့ဝိညာဉ်တော်နဲ့ပြည့်ဝတယ်ဝိညာဉ်တော်ကိုခံရတယ်စရနဲ့ပဲလူဇာတိကလေးတွေဟာအရှင်းမရှိရတော့ဘူးလို့ကျွန်တော်ဗန်နီးနဲ့မှမပြောနိုင်တဲ့အကြောင်းကိုဒီကျမ်းအဖြစ်ရှင်းရှင်းကြီးသဘောပေါက်နိုင်ပါတယ်အခုအချိန်မှာတော့တတ်မှုကော်နေလိပြောင်းလဲသွားပြီဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်တင်ပြလိုပါတယ်တမန်တော်ဝတ္ထုအခန်းကြီး30အငယ်23မှ25ပေတရုသည်လည်းထိုသူတို့ကိုအိမ်တဲသို့ခေါ်၍ဧည့်သည်ဝတ်ကိုပြုလေ၏။နက်ဖြန်နေ၌ထ၍ထိုသူတို့နှင့်အတူသွားသဖြင့်ရုပ်ပေမျိုးသားဖြစ်သောညီအကိုအချို့တို့သည်လိုက်ကြ၏။ထိုနောက်တနေ့၌ကဲသရီမျိုးသို့ဝင်ကြ၍ကော်နေလိသည်မိမိအဆွေအမျိုးမိတ်ဆွေခင်ပွန်းများကိုစုဝေးစေပြီးလျှင်ထိုသူတို့ကိုမျှော်လင့်လျက်နေကြ၏။ပေတရုရောက်လာသောအခါကော်နေလိသည်ခရီးဥကျုပ်ပြု၍ပေတရု၏ခြေရင်း၌ပြတ်ဝတ်လျက်ကိုးကွယ်လေ၏။ကော်နေလိဆိုတဲ့ယောမတတ်မှုဟာသူမိသားစုအတိုင်းအဝိုင်းပေါ်မှာအတော်ဩဇာရှိတဲ့ခေါင်းဆောင်ကောင်းတယောက်ဆိုရကိုကျွန်တော်အကဲဖြတ်နိုင်ပါလေနောက်တစ်ခုကတော့သူဟာနတ်ကိုးကွယ်တဲ့အတိုင်းအဝိုင်းမှာကြီးပြင်းလာတဲ့အလျောက်လူလူချင်းကိုကိုးကွယ်တဲ့ဒလိကိုကျင့်သုံးနေစေဆိုရကိုတွေ့ရပါလေအခုပေတရုလည်းမြင်ရောခြေရင်းမှာပြတ်ဖို့ကိုးကွယ်တယ်တဲ့ဒီအချက်ကလေးတွေဟာအမြဲသိသာထင်ရှားတဲ့ဇယိုက်သရံတွေကိုဖော်ပြနေတယ်လို့ကျွန်တော်ဆိုချင်ပါလေအငယ်26ပေတရုသည်သူ့ကိုခြိပင့်လျက်ထလို့ငါကိုယ်တိုင်လူဖြစ်သည်ဟုဆို၏။ကော်နေလိကမသိလို့ကြော့ရဲပြီမေ။ပေတရုကအကြော့မခံရဲဘူး။ကြပြကြဆွဲထူတည်း။ကျွန်တော်ဟာအပြစ်ရှိတတ်တဲ့လူသားပါဗျာ။ရှစ်မခိုးပါနဲ့ဆိုပြီးဆွဲထူရခြင်းဖြစ်ပါလေ။အငယ်29နဲ့28ထို့သောနှုတ်ဆက်၍ဝင်လေသောစုဝေးလျက်ရှိသောလူများတို့ကိုတွေ့လျင်ပေတရုကယူရလူဖြစ်သောသူတို့သည်တပားမျိုးသားတို့နှင့်မပေါင်းဖော်မချင့်ကပ်အပ်သည်ကိုသင်တို့သိကြ၏။သောတော်လေညဉ့်ညူးသည်မစင်ကြဲသည်ဟုအဘဲသူကိုမျှမခေါ်ရမည်အကြောင်းဖျားသခင်သည်ငါအားဆုံးမပြသတော်မူပြီစောစောပိုင်းကတည်းကသူခန်းစားခဲ့ရတဲ့ကောင်းကျင်ပေါ်ကမြင်ကွင်းဟာသူ့အဖို့ဘလောက်အထိတာသွားသလဲဆိုတာဒီနေရာမှာရှင်းနေပါပြီဖျားသခင်စောစောပိုင်းကပြသခဲ့တဲ့ယူပါယုံမှာကအစာအသောက်တွေနဲ့ပတ်သက်ပြီးတော့အယူသီးထံမှုတွေကိုမရှိတော့ဘူးဆိုတာဖျားသခင်ပြောပြလို့သူနားလည်ခဲ့ရပြီအခုအချိန်မှာတော့ယူဒမို့လို့သူများနဲ့မပေါင်းဖော်ရဘူးငါတို့ကသာမှန်ကန်နေငါတို့ကသာသန့်ရှင်းနေသူများတွေကမသန့်ရှင်းဘူးဆိုတဲ့လူမှုရေးဒတိုင်းကြီးတွေဟာခရစ်တော်အားဖြင့်ကြွားကြသွားပြီဆိုတာကိုသူဒီနေရာမှာပြောချလိုက်ပါတယ်။သာမန်အားဖြင့်ဒီစကားရဲ့အစကိုကြားရတဲ့ယောမသားတွေအဖို့အတော်စိတ်စနိုးစနောက်ဖြစ်မှာပဲလို့ကျွန်တော်ယူဆစရာရှိပါတယ်။တော်သေးတာပေါ့အခုတော့လူသားအချင်းချင်းဘသူဘသူမှညစ်ညူးတယ်မသန့်ရှင်းတယ်မလုပ်ရတော့ဘူးဆိုတာကိုပါထက်ပြောပြလို့ပါပဲအဲ့ဒီယောမကော်နေလိလို့မိသားစုဟာလေပေတရုကြောင့်စပရင်လိုမျက်နှာမျိုးတွေနဲ့ငိုရတော့မလို့လို့ရီရတော့မလို့လို့ဖြစ်နေမှာအသေးချာပဲလို့ကျွန်တော်ကတော့တွက်ဆမိပါတယ်အငယ်29ကိုဆက်ပြီးကြည့်ကြပါထို့ကြောင့်ငါကိုခေါ်ကြသောအခါငါသည်မငင်းမခုန်ပဲဖြစ်လာ၏သို့ဖြစ်၍အဘဲအကြောင်းကြောင့်ငါကိုခေါ်ကြသနည်းငါမေးလို့သည်ဟုထိုသူတို့အားပြောဆို၏ဒီအပိုင်းမှာတော့ကျွန်တော်တို့ရုပ်တရက်အံ့ဩသွားစေပါတယ်ကေတင်ချင်းတရားနဲ့ကေတင်ရှင်သခင်ခရစ်တော်အကြောင်းကိုပြောဖို့လာတဲ့တမန်တော်ပေတရုဟောစရာရှိတာကိုဟောယုံပဲရှိတယ်။စကားပလင်ခံနေစရာမလိုဘူးဆိုတဲ့အတွေ့အမျိုးကိုကျွန်တော်ကတွေးမိပါတယ်။ဒါကြောင့်မို့လို့ပေတရုကြီးတယောက်အလွန်ပေရှည်တယ်ဆိုတဲ့သဘောမျိုးကျွန်တော်ရုပ်တရက်အပြစ်မြင်မိပါတယ်။စိတ်စိတ်ဆင်ခြင်တော့မှကျွန်တော်ကမှားပြီးတော့ပေတရုကမှန်ပါတယ်။အခုပေတရုရဲ့ဆောင်ရွက်ချက်တို့ဟာပန်းရှင်သောဝိညာဉ်တော်ဥဆောင်မှုအတိုင်းပဲဖြစ်လာတယ်ဆိုတာမျိုးကျွန်တော်အလေးအနက်ပြောင်းလဲပြီးသဘောပေါက်ရပါလိမ့်မယ်မိဆွေတို့လည်းဒီအတိုင်းပဲသဘောပေါက်ဖို့လိုပါတယ်ဖျားသခင်ရဲ့အမှုတော်ကိုဆောင်ကျင်သူဟာကို့မှာဆန္ဒရှိတဲ့အတိုင်းအမှုတော်ဆောင်ရရင်ပြီးရောဆိုပြီးတော့အချိန်နဲ့အချိန်အခါကိုမသုံးသက်ဖြစ်နေဖြစ်တယ်လို့သင့်တယ်လို့ဆွတ်ဆွတ်ရွရွပြောခြင်းမျိုးတွေငါအမှန်ကိုပြောတာပဲဘာဖြစ်သေးသလဲဆိုပြီးတော့တစ်ဖက်ဆောင်ရင်ယူဆတာမျိုးတွေကိုကျွန်တော်တို့ရှောင်ကြရပါမယ်အဲ့ဒီလိုပြုမှုခြင်းတွေဟာတခါတည်းမှာခရစ်တော်ကိုနားမလည်သေးသူတွေကေတင်ချင်းတရားကိုနားမယင်သေးသူတွေအတွက်စော်ကားမော်ကားလှုပ်တယ်လို့ဖြစ်သွားတာမျိုးတွေကျွန်တော်တို့ကြုံပူပါတယ်ဒီကနေ့ဒီအချိန်မှာကျွန်တော်ရဲ့ဧဝံဂေလိလုပ်ငန်းဟာဆုတောင်းခြင်းဧဝံဂေလိလို့ကျွန်တော်ကခံယူပါတယ်ကျွန်တော်ကဖျားသခင်စီမှာဆုတောင်းခွန်အားယူခြင်းနဲ့သာအမှုတော်ကိုဏ္ဍန်ပြုရပါလိမ့်မယ်တနည်းအားဖြင့်ဖန်ရှင်သောဝိညာဉ်တော်လမ်းပြခြင်းကိုပဲခံယူရမယ် ဒါပြီးတော့မှတန်ရှင်းသောဝိညာဉ်တော်သွန်သင်ခြင်းနဲ့အညီအမှုတော်ကိုဆောင်ရမယ်ဆိုတဲ့အချက်ကိုမေ့လို့မရနိုင်ပါဘူး။ကို့ဆွေမျိုးကို့မိတ်ဆွေဒစိမ့်တရံဆန်ဘသူစီကိုပဲတွားတွားကဲ့တင်ခြင်းတရားကိုဟောမယ်ဆိုပါတော့ကို့ညာနဲ့ကို့အတွေ့တစ်ခုတည်းနဲ့မတွားရပါဘူး။ဖျားသခင်ကိုရှေ့ကလမ်းပြဇေမသားရင်ဒါတော့အရေးကြီးတဲ့အမှုတော်လုပ်ငန်းဟာအောင်မြင်နိုင်ပါလိမ့်မယ်။အသရေရှိနိုင်ပါလိမ့်မယ်။ကျွန်တော်ငငယ်တုန်းကကွယ်လွန်သူဓမ္မဆရာကြီးတယောက်ရဲ့အကြောင်းကိုအဖေကပြောပြလို့ကြားပူပါတယ်။အဲ့ဒီဆရာကြီးဟာပထမကဘာစစ်မှာစစ်ထဲလိုက်သွားပြီးတော့မက်ဆိုပိုတေးမီးယားလို့ခေါ်တဲ့အာဗရာဟံပေါ်ထွက်တဲ့နေရာပေါ့။အဲ့ဒီနေရာကိုရောက်သွားတယ်။အခုအချိန်တော့တူရကီတွေရဲ့နေရာလို့ယူဆရပါတယ်။အဲ့ဒီနေရာမှာအင်္ဂလိပ်နဲ့တူရကီတွေစစ်တိုက်နေတဲ့ရှေ့တန်းအထိဒီမြန်မာဓမ္မအမှုတော်ဆောင်ကြီးဟာအမှုတော်ဆောင်ဘဝကိုမရောက်ခင်မှာစစ်သားအဖြစ်နဲ့ရောက်သွားပူပါတယ်တဲ့။ပထမကဘာစစ်တုန်းကဆိုရင်အဲ့ဒီမက်ဆိုပိုတေးမီးယားဒေသဟာအကြီးအကျယ်တိုက်ပွဲတွေပြင်းထန်ခဲ့တဲ့နေရာပေါ့အင်္ဂလိပ်ကတစ်ဖက်တူရကီတွေကတစ်ဖက်လीအဲ့ဒီဆရာကြီးဟာအခုပေတရုလိုပဲတငါသေးတာမဟုတ်တာဘဝကြမ်းကြမ်းနဲ့အသက်တာလမ်းကိုဖြတ်သန်းခဲ့ပြီးတဲ့နောက်ပိုင်းမှာအမှုတော်ကိုသေတပံသက်တဆုံးထမ်းဆောင်သွားခဲ့တယ်လို့ဆိုပါတယ်သူ့အသက်တာမှာအမှုတော်ဆောင်ရင်းနဲ့ရွာတေရွာကိုရောက်သွားတော့သူ့ကိုအဲ့ဒီခြေကရွေရူဒန်းသူတွေကိုသူကအလပတ်တလပတ်နဲ့နှုတ်ဆက်ပြီးတော့တခြားအကြောင်းအရာတွေဖြစ်တဲ့ပါမှုနားမှုနဲ့စီးပွားရေးအကြောင်းတွေကိုပဲပြောရင်းခင်းခင်းမင်းမင်းရင်းရင်းနှီးနှီးအဲ့ဒီကြေးရွာသူရွာသားတွေနဲ့သူကဆက်ဆံတယ်။နောက်ပိုင်းကျတော့ပြောမနာဆိုမနာဖြစ်သွားပြီးတော့အားလုံးနဲ့သူကခင်မင်သွားတယ်။အဲ့ဒီလိုခင်မင်သွားတဲ့အခါကျတော့ခမည်းကအခုတော့ခရိယံဖုန်ကြီးဖြစ်နေပြီဆို။ကျုပ်တို့မှတ်မိသူတွေကတော့ခမည်းဟာတစ်ချိန်လုံးကအတိုင်းဆိုရင်ဒီပတ်ဝန်းကျင်ကြေးရွာတွေကြားမှာအမိုက်ဆုံးလူကြီးပဲဆိုပြီးတော့သူ့ကိုပျောင်ပျောင်နောက်နောက်ရွာသူရွာသားတွေကပြောလာကြတယ်လေ။အဲ့တော့မှသူကဟုတ်ပါသဗျာ။အခုတော့ကျွန်တော်ဟာတကယ်အမိုက်တွေဆုံးနဲ့အမိုက်ဆုံးလူကြီးဖြစ်သွားပြီကျွန်တော်ရဲ့မိုက်မဲမှုတွေဟာအမှန်တော့သေရင်ငရဲကလွယ်ပြီးဘဲမှသွားရမယ်အခြေအနေမျိုးမဟုတ်ခဲ့ဘူးအခုအချိန်မှာတော့အမှန်တကယ်ပဲအမိုက်အမောင်တွေကုန်ဆုံးသွားလို့ငရဲကိုမရောက်တော့ဘူးဖန်ဆင်းတော်မူသောဘုရားသခင်ရှိတဲ့ကောင်းကင်ဘုံကိုသွားပြီးတော့ထာဝရအသက်ကိုရယူခွင့်ရှိသွားပြီဆိုပြီးတော့ပြေပြေလည်လည်နဲ့တရားတော်ကိုစတင်ဟောပြောပြလိုက်တယ်လို့ဆိုပါတယ်ဆိုလိုတာကတော့သူများအိမ်ပေါ်ကိုတက်ပြီးသူများရဲ့ယုံကြည်မှုကိုစော်ကားရရောက်တဲ့အချက်မျိုးတွေကိုပြောတာကိုဖျားသခင်ကကြိုက်မယ်လို့ကျွန်တော်လုံးဝမယူဆပါဘူးလူဟာအုံနောက်ရှိပါတယ်ဉာဏ်ပညာအမျှော်အမြင်ရှိပါတယ်နှုတ်ကပတ်တော်မှလည်းဖော်ပြထားပါတယ်မွေကဲသို့လိမ္မာရမယ်ဂျိုးငှဲ့ကဲသို့အပြစ်ကင်းရမယ်လို့ဖော်ပြထားတယ်မဟုတ်ဘူးလားကိုနိုင်သူတစ်ပါးပြုစီလို့သမျှအတိုင်းသူတစ်ပါး၌လည်းပြုရမယ်ဆုံးမစကားကိုလေကျွန်တော်မေ့ဖြောက်ပြလို့မရနိုင်ပါဘူးအခုတမန်တော်ကြီးရှင်ပေတရုဟာဖန်ရှင်သောဝိညာဉ်တော်ရဲ့ပြုပြင်ခြင်းကြောင့်ယောမတမှုကော်နေလိတို့မိသားစုအတွက်အမှုတော်ကိုအစဉ်ပြေစွာထမ်းဆောင်နိုင်ခဲ့ခြင်းပဲဖြစ်တယ်လို့ကျွန်တော်လေးနဲ့စွာတင်ပြလိုက်ပါစေ။တမန်တော်ဝတ္ထုအခန်းကြီး30အငယ်30မှ33ကော်နေလိကလည်းအကျွန်ုပ်သည်ယခုအချိန်နာရီတိုင်အောင်အစာရှောင်၍သုံးချက်ပြီးအချိန်တွင်အိမ်၌ဆုတောင်းလျက်နေပြီ။ယခု၄ရက်ရှိပါပြီ။ထိုအချိန်၌လူတစ်ယောက်သည်ထွန်းတောက်သောအဝတ်ကိုဝတ်လျက်အကျွန်ုပ်ရှေ့၌ရပ်၍ကော်နေလိသင်ပြုသောပတနာကိုဘုရားသခင်သည်ကြား၍သင်စွန့်ကြဲခြင်းကိုလည်းမှတ်တော်မူပြီးထို့ကြောင့်ရုပ်ပေမျိုးသို့ဆေးလွှတ်၍ပေတရုအမည်သစ်ကိုရသောရှိမုန်ကိုခေါ်ပင့်လော့ထိုသူသည်ပင်လယ်နားမှသရေအလုတ်သမားရှိမုန်၏အိမ်၌တဲနေ၏ထိုသူသည်ရောက်လာလျင်သင်အားဟောပြောလိမ့်မည်ဟုပြောဆိုပါ၏ထို့ကြောင့်အကျွန်ုပ်သည်ကိုတော်ထံသို့အလင်းအမြန်ဆေးလွှတ်၍ကိုတော်သည်ကြွလာသောအခါဖြင့်ကောင်းမွန်စွာပြုပါပြီသို့ဖြစ်၍ဘုရားသခင်သည်ကိုတော်၌မှားထားတော်မူသမျှကိုနားထောင်ခြင်းကအကျွန်ုပ်တို့ရှိသမျှသည်ဘုရားသခင်ရှေ့တော်၌အသင့်နေကြပါသည်ဟုကော်နေလိပြောဆို၏နောက်ဆုံးမှာတော့ဘုရားသခင်ရဲ့စေခိုင်းတော်မူခြင်းပဲလို့ပေတရုကောင်းကောင်းကြီးနားလည်သွားရပါပြီအငယ်34မှ38ထိုအခါပေတရုသည်နှုတ်ကိုဖွင့်၍အကယ်စင်စစ်ဘုရားသခင်သည်လူမျက်နှာကိုမှတ်တော်မမူလူအမျိုးမျိုးတို့တွင်ဘုရားသခင်ကိုကြောက်ရွံ့၍တရားသဖြင့်ကျင့်ဆောင်တော်သူသည်အထံတော်၌မျက်နှာရသည်ကိုငါသိမြင်၏အလုံးစုံတို့ကိုအစိုးရတော်မူသောသခင်ယေရှုခရစ်အားဖြင့်ယဉ်ငင်းခြင်းတရားဒီဟုသောဧဝံဂေလိတရားကိုဟောတော်မူလျေဣသရေလအမျိုးသားတို့အားပေးလိုက်တော်မူသောတရားတော်နှင့်အညီယောဟန်သည်ဗတ္တိဇံတရားကိုဟောသည့်နောက်ဂါလိလဲပြည်မှဆက်၍ယူဒပြည်အလျက်တု၌နှံ့ပြသောအကြောင်းအရာကိုသင်တို့သည်သိကြ၏ကော်နေလိတို့အဖွဲ့ဟာယောမကနေပြီးတော့ယူဒပြည်ကိုတာဝန်ချထားခြင်းခံရတာကြာပြီဖြစ်ပါလိမ့်မယ်ဒါကြောင့်မို့လို့လဲဗတ္တိဇံဆရာယောဟန်အကြောင်းခရစ်တော်အကြောင်းတို့ကိုသူတို့ဟာဘ ഹു တုတအ ਨੇ ဆုံးရှိကြပြီဖြစ်ပါလိမ့်မယ်။ဒါကိုပေတရုကအခြေပြုပြီးပြောလိုက်ခြင်းပါ။အငယ်38မှ40ထိုအကြောင်းအရာဟူမူကား ဖျားသခင်ပြီးတန်ရှင်းသောဝိညာဉ်တော်နှင့်၎င်းတကူတော်နှင့်၎င်းနာဇရက်မြို့သားယေရှုကိုဘိတ်သိက်ပေးတော်မူသဖြင့်ထိုသူသည်ဖျားသခင်၏အခွင့်တော်နှင့်ကျေးဇူးပြုလျက်မာနနှင်းဆဲသောသူအပေါင်းတို့အားချမ်းသာကိုပေးလျက်လှည့်လည်တော်မူ၏ငါတို့သည်လည်းယေရုရှလင်မြို့မှဆိုက်ပြီးယူဒပြည်တွင်ပြုတော်မူသမျှသောအမှုများစွာတို့၏တက်တီကံဖြစ်ကြ၏ထိုသူကိုတစ်တိုင်၌ဆွဲ၍ကွက်မြက်ကြလေ၏သုံးရက်မြောက်သောနေ့၌ဖျားသခင်သည်ထမြောက်စေတော်မူ၍တစ်တိုင်မှအသေးခံတော်မူခြင်းသုံးရက်မြောက်သောနေ့မှရှင်ပြန်ထမြောက်တော်မူခြင်းဆိုတာ၄ဟာကယ်တင်ခြင်းတရားရဲ့အခြေခံအချက်တွေပဲကယ်တင်ခြင်းနဲ့ဆိုင်တဲ့ဧဝံဂေလိဝမ်းမြောက်ဖွယ်သတင်းရဲ့အုတ်မြစ်တွေပါပဲဒီလည်းဘာမှကျွန်တော်အကျဉ်းယုံပြီးပြောလို့မရနိုင်ပါဘူးဒီအကြောင်းအချက်တွေမပါဘဲနဲ့လေကယ်တင်ခြင်းတရားဟာမပြည့်စုံနိုင်ပါဘူးခရစ်တော်ရဲ့ရှင်ပြန်ထမြောက်တော်မူခြင်းမရှိဘဲနဲ့ကျွန်တော်အဖို့အသက်လန်းစရာဟာဘယ်လိုလုပ်ပြီးရှိနိုင်ပါမလဲအငယ်47မှ43လူအပေါင်းတို့အားထင်ရှားစွာပြတော်မမူဖျားသခင်ခံထားတော်မူသောတက်တည်ဂန္ဓိဟုသောငါတို့အားထင်ရှားစွာပြတော်မူ၏သေခြင်းမှထမြောက်တော်မူသည့်နောက်ထိုသခင်နှင့်အတူငါတို့သည်စားသောက်ရကြ၏ထိုသခင်သည်လည်းအသက်ရှင်သောသူတို့နှင့်သေသောသူတို့ကိုတရားစီရင်သောသခင်ဖြစ်စေခြင်းဟာဖျားသခင်ခံထားတော်မူကြောင်းကိုလူအပေါင်းတို့အားဟောပြောကြလော့တက်တည်ခံကြလော့ဟုငါတို့အားပြညတ်ထားတော်မူ၏ထိုသခင်ကိုယုံကြည်သောသူရှိသမျှတို့သည်နာမတော်အဖျင်အပြစ်လွတ်တော်မူခြင်းကျေးဇူးကိုခံရကြလတ္တဟု၍ပရောဖက်အပေါင်းတို့သည်ထိုသခင်ဤသက်တည်ကံဖြစ်ကြသည်ဟုပေတရုမွက်ဆို၏ဒီကယ်တင်ခြင်းတရားတော်ကယ်တင်ရှင်သခင်ခရစ်တော်ရဲ့အသေးခံခြင်းနဲ့အပြစ်ကြွေးကနေရွေးချယ်ခြင်းဆိုတဲ့ဝမ်းမြောက်ခြင်းတရားတော်ဟာဝမ်းမြောက်စရာဧဝံဂေလိတရားတော်ဟာမျက်လှဲ့နီးနဲ့လူသားကိုယုံအောင်လုပ်တဲ့တရားတော်မျိုးမဟုတ်ဘူးလူသားတို့ရဲ့နှလုံးအစ္စတအတွင်သဘောထားများကကိုယ်တိုင်ကိုကြခံယူဖို့ရန်လိုတယ်ခံယူနိုင်ဖို့ရန်အတွက်လေသင်ရှင်းသောဝိညာဉ်တော်အားဖြင့်ငါတို့တမန်တော်တွေကိုသက်တည်ပြုစေတယ်ဆိုပြီးတော့ပေတရုကဒီယောမတမှုတို့ကိုပြော့ပြလိုက်ပါတယ်ထိုသခင်ကိုယုံကြည်သောသူရှိသမျှတို့သည်နာမတော်အားဖြင့်အပြစ်လွတ်တော်မူခြင်းကျေးဇူးကိုခံရကြလတ္တန်တဲ့ဘလောက်ကောင်းတယ်လေကယ်တင်ရှင်သခင်ခရစ်တော်ရဲ့နာမတော်ကိုကိုးစားယုံကြည်ပြီးကြည်ကြပါချက်ချင်းပဲသေခြင်းသဘောတရားနဲ့ပြည့်ဝနေတဲ့ဇာတိပဂရိကနေပြီးတော့သာဝရအသက်ရှင်ခြင်းဆိုတဲ့ဝိညာဉ်သဘောတရားအလင်းရောင်ကိုကျွန်တော်ရှင်းရှင်းကြီးမြင်လာကြရပါလိမ့်မယ်။တမန်တော်ဝတ္ထုအခန်းကြီး30အငယ်54မှအဆုံးအထိထိုစကားကိုမွက်ဆိုစဉ်နှုတ်ကပတ်တရားတော်ကိုကြားနာရသောသူအပေါင်းတို့အပေါ်တို့သင်ရှင်းသောဝိညာဉ်တော်သည်သက်ရောက်တော်မူ၏။တပါးမျိုးသားတို့အပေါ်တို့သင်ရှင်းသောဝိညာဉ်တော်ဤကျေးဇူးကိုသွန်လောင်သောကြောင့်အေးပြားလှီးခြင်းကိုခံသောသူဒီဟုသောပေတရုနှင့်ပါလာသမျှသောတပည့်တော်တို့သည်မိမ့်မော့တွေ့ဝေခြင်းရှိကြ၏အကြောင်းမူကားထိုသူတို့သည်အမျိုးမျိုးသောဘာသာစကားအဖြစ်ပြော၍ဖျားသခင်ကိုချီးမွမ်းသည်ကိုကြားကြလေ၏ထိုအခါပေတရုကငါတို့ကဲ့သို့သင်ရှင်းသောဝိညာဉ်တော်ကိုခံရသောဤသူတို့ကိုဗတ္တိဇံမပေးစေခြင်းဟအဘယ်သူသည်ရေကိုမြစ်တားနိုင်သနည်းဟုဆိုလျက်ဖျားသခင်ဤနာမတော်၌ဗတ္တိဇံကိုခံစီမိအကြောင်းစီရင်လေ၏ထိုနောက်ပေတရုသည်ကာလအတန်အရာနေပါမည်အကြောင်းထိုသူတို့သည်တောင်းပန်ကြ၏မိတ်ဆွေအပေါင်းတို့ခမညာဓမ္မသစ်ကာလရဲ့ကျေးဇူးနဲ့ဂရုနာတော်ဟာဓမ္မဟောင်းရဲ့ကဘာဥကရေကတည်ရှိခဲ့တဲ့ဖျားသခင်ရဲ့သစ္စာတရားသာဖြစ်ပါတယ်ဖျားသခင်ရဲ့ကျေးဇူးနဲ့ဂရုနာတော်ဆိုတာဟာသူဖန်ဆင်းတဲ့လူသားတိုင်းအတွက်ဖြစ်တယ်ဆိုတဲ့ဒီသစ္စာတရားဟာအခုဂျူးလို့ခေါ်တဲ့ရွေးကောက်တော်မူသောလူမျိုးတို့ရဲ့ရှေ့မှာပဲဖျားသခင်အတည်ပြုပေးလိုက်ပါပြီတပားမျိုးသားဆိုတဲ့ယောမလူမျိုးတွေကိုယုံကြည်ခြင်းအဖြစ်ဗတ္တိဇံရေ၌နှစ်ချင်းကိုပေးပြီးမဟုတ်ဘူးလားအဲ့ဒီမေတ္တာတော်ရဲ့ကြည်ပြန့်ခြင်းဟာအတိုင်းအဆမရှိကြည်ဝန်းတယ်လို့ဒီမေတ္တာတော်ရဲ့နှက်ဆိုင်ခြင်းကိုလေလူသားအပေါင်းတို့ဟာစူးစားရှာဖွေလीနားမလည်နှိုင်လောက်အောင်နှက်ဆိုင်လीဖြစ်တယ်ဆိုတာကိုသိနေကြရပါတယ်ဒါပေမဲ့အဲ့ဒီမေတ္တာတော်ဟာသူတေတနာပြုလုပ်ဖို့မဟုတ်ပါဘူးယုံကြည်ခြင်းနဲ့ခံစားဖို့သာလိုအပ်ပါကြောင်းလေးနဲ့စွာတင်ပြလိုက်ပါရစေ။ဆုတောင်းကြပါစို့။ကောင်းကင်ဘုံ၌ရှိတော်မူ၏ကျွန်တော်တို့တဦးစီတို့ကိုအစဉ်အမြဲချစ်တော်မူသောလမ်းပြတော်မူသောကျေးဇူးရှင်အဖမြတ်စွာဘုရားသခင်။ဤအချိန်နာကြီးအတွက်ကိုရရှင်ကိုကျေးဇူးတင်ပါ၏။ကျွန်တော်တို့တင်သိရသောတမန်ကျမ်းအဖွဲ့ကိုကိုရရှင်သည်အသုံးပြု၍ကိုရရှင်ဤတက်သည့်ဖြစ်စေအံ့သောငါလေလိုင်းသံမှနေ၍ဤနိုင်ငံအပေါ်မှာကျေးဇူးပြုရသောကြောင့်ကိုရရှင်ကျေးဇူးတော်ကိုချီးမွမ်းပါ၏။အိုဖမေဆော့ဘုရားသခင်ကျွန်တော်တဦးစီဤစိတ်နှလုံးအတွင်များမှာရှိ၍ကိုရရှင်မနှစ်သက်ဖွယ်သောစိတ်သဘောထားများအပြစ်များအလုံးစုံတို့ကို ကိုရောရှင်တနာသဖြင့်ဖြည့်လွတ်ဖြည့်ရှင်ပြီးတော်မူပါကျွန်တော်တို့သည်တန်ရှင်းစင်ကြယ်သောစိတ်နှလုံးအားဖြင့်တင်တိရသောတမန်ကျမ်းဤခက်ခဲနဲ့ဆိုင်သောအတိတ်ပင်များကိုလေးနဲ့စွာအတိတ်ပင်ဖွင့်ဆို၍ကိုရောရှင်ကိုရှာဖွေမျှော်လင့်တောင်းတသောသူများတို့အားကိုရောရှင်ဤနှုတ်ကပတ်တော်မြတ်ဤလေးနဲ့သောကျယ်ဝန်းသောဝိညာဉ်ရေးသဘောတရားများကိုဖွင့်ပြလျက်ရှိပါ၏ကျွန်တော်တို့ကိုကောင်းကြီးပေးတော်မူပါကျွန်တော်တို့တူဦးစီဤမှားယွင်းဆိုးရုပ်သောလူဇာတိပဂရိအပြစ်အလုံးစုံတို့ကိုဖြစ်လို့ဖြစ်ရှင်း၍ပန်ရှင်သောဝိညာဉ်တော်အားဖြင့်ကျွန်တော်တို့ရှောက်ရမည်လံကျွန်တော်တို့ဆောင်ရွက်ရမည်လုပ်ငန်းများတို့၌အောင်မြင်ခြင်းရှိနိုင်ဖို့ရန်ကိုရောရှင်မဆသနာတော်မူပါဤတင်ပြရသောသမာကျမ်းစာများကိုစိတ်ပါဝင်စားစွာနားသောတဆင်လျက်ရှိကြသောမိတ်ဆွေသောတာရှင်များအားလုံးတို့ကိုလည်းကိုရောရှင်ကောင်းမြင်္ဂလာပေးတော်မူပါသူတို့ဤစိတ်ဝိညာဉ်တကားများကိုကိုရောရှင်ဖွင့်လှစ်ပေးခြင်းအဖြစ်အလုံးနဲ့ဆိုင်သောတင်တိရသောတမာကျမ်းဤနှုတ်ကပတ်တော်မြတ်ဤနဲ့ဆိုင်သောအတိတ်ဘယ်တို့ကိုပုံမူနားလည်နိုင်ဖို့ရန်အတွက်ဝိညာဉ်အလင်းအားဖြင့်ကိုရောရှင်လမ်းပြမဆသနာတော်မူပါရှေးလာမည်သင်ငန်းစာပေါင်းများစွာတို့အတွက်လည်းကိုရောရှင်ကိုကြိုတင်၍သနာခံပါ၏ကျွန်တော်၌ကိုရောရှင်ဤနှုတ်ကပတ်တော်နှင့်ထိုက်တန်သောစိတ်ဝိညာဉ်များရှိနိုင်ဖို့ရန်အပြစ်ဒုစရိုက်များမှဖြေလွတ်ဖြေရှင်း၍ကျွန်တော်၏အသက်တာကိုကောင်းသောလမ်း၌ကိုရောရှင်အစဉ်အမြဲလမ်းပြပို့ဆောင်တော်မူပါတင်တိရသောတမချန်ဤမိษွေသောတာရှင်တို့ဤမိသားစုများအားလုံးတို့ကိုလည်းကောင်းကြီးမင်္ဂလာပေး၍ကာယတုခစိတ်တုခဝိညာဉ်ရေးခွန်အားများနှင့်ပြည့်ဝဖို့ရန်ကိုရောရှင်ဆက်လက်လမ်းပြပို့ဆောင်တော်မူပါမည်အကြောင်းသားတော်မြတ်သခင်ယေရှုခရစ်ဤနာမတော်ကိုအမိပြု၍ယိုသေလေးမြတ်ခြင်းဖြင့်ဆုတောင်းအသနာခံဝန်ပါသည်ဖခင်အာမင
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်တိရသောတမချန်စီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာတမန်တော်ဝိတ္ထုအခန်းကြီး17နဲ့တမန်တော်ဝိတ္ထုအခန်းကြီး12အခန်းငယ်1ကနေအခန်းငယ်15အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။